ချူတောင်းဤလောကုတ္တရာခက်စစ်ခက်ရမြန်မှတ်30 29မိနစ
်ရုပ်ဝါဒဝိညာဉ်ဝါဒနှင့်ဗုဒ္ဓဝါဒအမှတ်နှင့်ရောယန်းကြံစားရသောဝါဒမဟုတ်ခြင်းအကြောင်းလက္ခဏာရေး3ပါးတစ္ဆာ4ပါးမတရားဖို့တရားနိဗ္ဗာန်တရားစသည့်နည်းနည်းသောအချက်များတွင်ဗုဒ္ဓဝါဒနှင့်အခြားသောဘာသာဝါဒများကွဲလွဲခြင်းမှာထင်ရှားသဖြင့်မဖော်ပြတော့ဘဲကံတရားအယူအဆနှင့်ပတ်သက်၍ကွဲလွဲပုံကိုဖော်ပြရပေအောင်မည်ကံတရားဟုသောစကားမှာရုပ်ဝါဒဓမ္မများ၌၎င်းဝိညာဉ်ဝါဒဓမ္မများ၌၎င်းမရှိကြရုပ်ဝါဒဓမ္မများကမူအတိတ်ဘဝဟု၍မယုံကြည်ကြတော့ကြောင့်အတိတ်ကပြုခဲ့သည့်အပရာပရိယကံဟု၍လက်မခံကြဝိညာဉ်ဝါဒဓမ္မများကလည်းသာဝေယဘုရားသခင်ကအတိတ်ဆက်ဆက်ဖန်ဆင်းလိုက်သောဘဝဟု၍ယုံကြည်ကြတော့ကြောင့်အတိတ်ကံဟု၍မရှိဘုရားသခင်ဤအလိုတော်အတိုင်းတထေသာဖြစ်ရသည်အမိဝမ်းမှမျက်စိကံနာပင်ဖြစ်ရသည်ဟုယုံကြည်ကြလေသည်ဘုဒ္ဓဘာသာကမူတတ္တဝါတဦးဖို့ကောင်းကျိုးတို့မဟုတ်ဆိုးကျိုးဟု၍ဖြစ်ပေါ်ရာတွင်ကံညာဝရိယသည်ဟုသောအကြောင်းတရား၃ပါးအလျောက်အကျိုးပေးရမည်ဟုဘုဒ္ဓဟောတော်မူလေသည်ကံညာဝရိယအကြောင်းအတိတ်ကံဟုသောအချင်းအရာကိုလက်မခံသောဘာသာဝါဒများကိုခြံလိုက်၍ကံညာဝရိယသည်ဟုသောအကြောင်းတရား၃ပါးတို့၏ရှင်တွဲပုံကိုဖော်ပြလိုပေသည်အချို့သောဗုဒ္ဓဘာသာများကိုတိုင်ဤ၃ပါးနှင့်ပတ်သက်၍ယထာဘုရားကြအောင်မယူဆတတ်ခြင်းများကိုကြားရဘူး၏ထူထူတို့ကကန္နာလင်အမိကန္နာလင်အဖဟုသောဗုဒ္ဓ၏စကားတော်ကိုဝိပဇဝါဒဝေဖန်ပိုင်းခြား၍တဘာဝကြအောင်မယူဆကြဘဲတတဝါကိုကံတစ်ခုတည်းကစီရင်ဆုံးဖြတ်လျက်ရှိပြီးတကယ်တို့ယူဆကြ၏မိမိတို့ဘာမျှမတတ်နိုင်ကံစီမံဤအတိုင်းခံကြရမည်ဟုဆိုကြ၏ယင်းတို့ဆိုလျင်ဘာမျှစဉ်းစားဉဏ်ထုတ်เสียမလိုဝရိယစိုက်ထုတ်ဖို့လည်းမလိုအပူတက်တက်ဖြစ်၍ခံစရာရှိလျင်လည်းလက်စင်းခံပြီးစံစရာရှိလျင်လည်းသူ့အလိုလျောက်လာလိမ့်မည်ဆိုကဒုနံပြီးစောင့်ကြည့်နေုံသာရှိပေတော့မည်ဤတို့သောအယူအဆမှာကမ္မဝါဒီဖြစ်သည်ဟုဗုဒ္ဓဆိုလိုတော်မမူခြင်းဂရုကံကြီးများအကြောင်းဤနေရာ၌ကံတရားအကြောင်းကိုရှင်းလင်းဖော်ပြလို၏ကံဟူဒီမှာအတိတ်ဘဝများမှပြုလုပ်ခဲ့ခြင်းအပရာပရိယကံနှင့်ယခုဘဝ၌ပြုလုပ်ခြင်းဟူ၍နှစ်မျိုးရှိ၏ကံဟူသောစကား၏အတိတ်ပေမှာကိုယ်ဖြင့်ပြုလုပ်ခြင်းတော်၎င်းနှုတ်ဖြင့်ပြောဆိုခြင်းတော်၎င်းစိတ်ဖြင့်ကြံစည်ခြင်းတော်၎င်းဆိုလိုသည်အတိတ်ကံဟူဒီမှာလွန်ခဲ့ပြီးသောဘဝများ၌ပြုခဲ့ခြင်းဖြစ်၍ကျွန်ုပ်တို့ဘာမျှမတတ်နိုင်တော့လဲယခုဘဝ၌ပြုလုပ်ခြင်းမျိုးမှမူကျွန်ုပ်တို့လက်ဝံ၌ရှိသည့်ဖြစ်၍များသောအားဖြင့်ကျွန်ုပ်တို့ပြုပြင်နိုင်ခွင့်ရှိသင့်ပေသည်များသောအားဖြင့်ဟူသောစကားကိုအသုံးပြုခြင်းမှာဤဘဝ၌တခုသောမကောင်းမှုကိုပြုမိစေရန်အတွက်အတိတ်ဘဝတစ်ခု၌ပြုခဲ့ဘူးသောအကုသိုလ်ကံကတိုက်တွန်းခြင်းမျိုးလဲရှိတတ်သည်ဆိုရာဤချင်းရာမျိုးမှာရံဖန်ရံခံများတာဖြစ်တတ်၍အခါခတ်သိမဟုတ်နိုင်တော့ကြောင့်ဖြစ်၏အကယ်၍သာဤဘဝ၌ရှိသောတတ္တဝတဦးသည်မကောင်းမှုပြုရန်၎င်းကောင်းမှုပြုရန်၎င်းအတိတ်ဘဝများမှအပြုမှုများကတိုက်တွန်းမှုကြောင့်ကြီးပြုရသည်ဆိုရင်ကျွန်ုပ်တို့မှာဤဘဝတွင်ဘာမျှမတတ်နိုင်တော့ဘဲအတိတ်ကံများအတိုင်းသာလိုက်နာရန်အတွက်လက်ပိုက်ပြီးစောင့်ကြည့်နေဖို့သာရှိပေတော့မည်တို့ဆိုရင်ဉာဏ်နှင့်ဝိရိယတို့သည်အပူတက်တက်ဖြစ်ကြရပေတော့မည်အလွန်ကြီးလေသောဂရုကံကြီးမျိုးမှတပါအခြားခြားသောကံများသည်ကျွန်ုပ်တို့၏ပစ္စကအပြုအမူကိုကြိုတင်ဖန်တီးနိုင်ခွင့်နှင့်ပါ၍ကျွန်ုပ်တို့၏ဉာဏ်နှင့်ဝိရိယအလျောက်သာပြုလုပ်ဆောင်ရွက်ကြခြင်းဖြစ်သည်ဟုယူဆထိုက်ပေသည်ကြိုတင်ဖန်တီးခြင်းအကြောင်းလူတတ္တဝါကိုကြိုတင်ဖန်တီးနိုင်သောကံကြီးများအနက်ကုရုကံကြီးများလည်းရှိ၍အကုရုကံကြီးများလည်းရှိကြသည်ကုရုကံကြီးများမှာမဖို့ကုရုကြီးများဖြစ်၍အကုရုကံကြီးများမှာပိစ္ဆာနန္ဒရိယကံကြီးမျိုးလိုဖြစ်၏ကုရုကံအကြောင်းကိုဖော်ပြရတော့ဂေါရမဗုဒ္ဓသည်လေးတင်ခြင်းနှင့်ကဘာတသိန်းပါရမီဖြည့်ခဲ့သည့်ဖြင့်ရင့်ကျက်၍အချိန်စီသောအခါတိတ်တတမင်နာဘဝတွင်ဖျားဖြစ်စေဖို့အတွက်အသိကံများကအထောက်ပံ့ပြု၏ဥပမာထီနန်းစည်းစိမ်ဖြင့်ပျော်ရှင်စွာခံစားလျက်ရှိစဉ်နမိတ်ကြီးလေးပါးတို့ကိုမြင်ရလေအောင်ဟန်ဒီစီမံပေးရလေသည်ထိုကဲ့သို့ဖြစ်ရခြင်းသည်တောထွက်စေဖို့အကြောင်းဖြစ်စေ၍
ထို့နောက်ဖရာဖြစ်တို့ရောက်တော်မူ၀လေသည်ထို့ပြင်ဤဘဝမှာယဟန္တာဖြစ်ရမည်ပုဂ္ဂိုလ်မျိုးတို့မှာလည်းတစ်ချိန်တစ်ခါ၌ယဟန္တာဖြစ်စေဖို့အကြောင်းတစ်ခုခုဖြစ်ပေါ်လာရသည်ဖြစ်ရာအဆိုပါအကြောင်းဒီလဲအသိဘဝ၌ပြုခဲ့သည့်ကံတရားကဖန်တီးပေးခြင်းဖြစ်သည်ဟုယူဆသင့်ပေသည်အကုဒုကံဖန်တီးပုံအကြောင်းတဖန်အသိဘဝ၌ပြုခဲ့သည့်အကုဒုကံကြီးမျိုးကဤဘဝ၌အကုဒုမှုပြုစေဖို့တိုက်တွန်းပေးပြီးတကယ်တို့ဖန်တီးခြင်းမျိုးလဲရှိနိုင်ပေသည်ဥပမာစိန်သမာနသည်အသိဘဝ၌အလောင်းတော်အားရံညိုးဖွဲ့ကစိတ်မကြေနိုင်ပဲရှိခဲ့ရာဖျားပွန့်တော်မူသောအချိန်တွင်စိန်သမာနသည်လူမိမ့်မှဖြစ်လာ၍ဂေါတမဗုဒ္ဓကိုအချက်ကွဲအောင်ဆွဆဲနိုင်ခွင့်ရရှိလေသည်အကယ်၍စိန်သမာနသည်ဖျားလက်ထက်တော်၌တရိစ္ဆာန်တစ်မျိုးဖြစ်နေခဲ့လျင်၎င်းလူပင်ဖြစ်စေအောင်သောဗုဒ္ဓနှင့်ရွယ်တူရွယ်တန်မဟုတ်ခဲ့လျင်၎င်းဗုဒ္ဓအားအချက်ကွဲအောင်ဆွဆဲနိုင်ခွင့်ရှိလိမ့်မည်မဟုတ်ပေရာဖျားဖြစ်သည့်ဘဝ၌စိန်သမာနသည်ရွယ်တူရွယ်တန်လူမိမ့်မတယောက်ဖြစ်လာရခြင်းသည်စိန်သမာနအားအဝီစည်းတို့ကြစေရန်အတိတ်ဘဝကံကဖန်တီးပေးလိုက်ခြင်းပင်ဖြစ်ရပေမည်ဒေဝရတ်နှင့်အဇာတတအကြောင်းထိုနည်းအတူဒေဝရတ်အဇာတတစသည့်ပုဂ္ဂိုလ်ကြီးများမှလည်းရှေးရခင်ဘဝများ၌ပြုခဲ့ဘူးသည့်အကုရမှုကြီးများသည်ဒေဝရတ်အဖို့၌ဗုဒ္ဓကိုတွေးစိမ့်တည်အောင်ပြုခြင်းသံဃာကိုခိုင်းခွဲခြင်းစသောအမှုများကိုပြုနိုင်အောင်တိုက်တွန်းဖန်တီးပေးသည့်လက္ခဏာရှိအဇတတအဖို့မှလည်းဖာကမီတော်ကိုတတ်ခွင့်ရအောင်အသိကံကပင်ဖန်တီးစီမံပေးဟန်တူပေသည်ကမ္မဝါဒီဖြစ်တတ်ခြင်းကြောင့်ကုတုဘယ်၌ဖြစ်စေအကုတုဘယ်၌ဖြစ်စေရှေးဘဝ၌ပြုခဲ့ဘူးသည့်ကံကြီးများသည်ဤဘဝ၌၎င်းကံအလျောက်ပြုကျင့်စေရန်တိုက်တွန်းဖန်တီးတတ်သည်ဆိုတော့လေတမန်ကံမျိုးဖြစ်ပါမူအသိကံတစ်ခုသည်ပစ္စကဘဝ၌ကိစ္စတစ်ခုကိုမပြုတ်မနေရဆိုရလောက်အောင်စီမံဖန်တီးနိုင်စွမ်းရှိရမတူပေထို့ကြောင့်လဲကัญญံဝရိယဟူ၍ဗုဒ္ဓဟောတော်မူခြင်းဖြစ်လေသည်နေရာတကာအတိုင်းတွင်ဉာဏ်နှင့်ဝရိယတို့ကိုအသုံးချနိုင်စွမ်းမရှိပဲအသိကံများကပဲ့ကင်ပေတကယ်တို့ကျွန်ုပ်တို့၏အပြုတ်မှုများကိုဖန်တီးပေးတော်သည်ဆိုပါလျင်တတ္တဝများမှာတဏှာတွင်ဘာမှမတတ်နိုင်ပဲမျက်စိပါလျက်နှင့်ကျောက်ထဲတို့ဆင်းရသည့်နယ်ဝန်းနေပွဲတနာပွဲရာကြီးဖြစ်ပေတော်မူဤအယူဒီကကမ္မဝါဒီစစ်စစ်ကြီးဖြစ်ရပေတော်မူဝရိယဒီကိုတော်ဝင်ဖြစ်ခြင်းယထာဘုရားကြတော်နိလမ်းမှာကញ្ញဝရိယဒီဟုသောအကြောင်းတရားသုံးပါရှိသည့်အနက်အသိကံဤကျွန်ုပ်တို့လက်ဝယ်နိုင်မရှိစေကမူယန်းနေဝရိယတို့မူကကျွန်ုပ်တို့လက်ဝယ်နိုင်ရှိသည့်ဤလောကီကြီးပွားရေးနှင့်တကွလောကုတ္တရာကုတို့ဟုသည်ကျွန်ုပ်တို့ဤဉာဏ်နှင့်ဝိရိယအစွမ်းဖြင့်လုံယူနိုင်စွမ်းရှိတင်ဤလုံရိပ်မဖြစ်သောအခါမှတာကံကိုချတင်ဤဘာများမလုပ်ဘဲအသိကံကိုကြီးမျှော်ခြင်းကမထိုက်ပေဉာဏ်နှင့်ဝိရိယအနက်တွင်လဲဉာဏ်ဤအသိကံဤအထောက်ပံ့အလျောက်ဉာဏ်ကြီးခြင်းဉာဏ်သေးခြင်းဟု၍ရှိနိုင်သေးပေရာဝိရိယဒီဟုသောအချင်းရာမူကကျွန်ုပ်တို့ဤလက်ဝယ်၌တည်ရှိသည်ဟုယူဆသင့်ဤအသိကံကြောင့်ကျွန်တော်မှာဝရိယနေရသည်ပြင်းရသည်ဟုစင်ကြေပေးပါမူထိုလူအတွက်မှာလောက၌မျောလင်းပေါ်ရာရှိတော်မူမဟုတ်ချေရာဂိုင်းနှုံးအချိုးအစာအကြောင်းကัญญံဝရိယဤအချိုးပေးပုံနှင့်ပတ်သက်၍ကျွန်ုပ်ကိုတွေးကိုဖော်ပြရရင်ငယ်ရွယ်စဉ်ကမူကငါလုံလင်ဖြစ်နိုင်သည်အောင်မြင်မှုသည်ငါအပေါ်၌လုံးဝသိရှိသည်ဆိုကကံအကြောင်းကိုထဲမတွက်ခဲ့ကြည်တဖြည်းဖြည်းကြီးပြင်းလာရာတွင်ယနေ့ဝရိယစိုက်ထုတ်ပါလျက်မအောင်မြင်ခြင်းများကိုတွေးရသည့်၌ကံဤအထောက်ပံ့အကူအညီမပါဘဲလျက်ဟုတ်ဒီပတိအောင်မြင်ခြင်းမရှိနိုင်ဟုသဘောကျလာ၏ဤနောက်ပိုင်း၌မူယနေ့ဝရိယတို့ကိုမဖယ်တော်လဲကံဤအထောက်ပံ့အရေးကြီးခြင်းကိုကြားလေသဘောကျလာလေဖြစ်၏ရာဂိုင်းတို့အချိုးအစားဖြင့်တင်ပြရတော့ပထမအရွယ်၌ကျွန်ုပ်ဤအာကိုမှာကံဤ900ဂိုင်းတို့ယနေ့ဝရိယသည်95ရာဂိုင်းတို့ဟုထင်မှတ်ခဲ့ဘူး၏လေပိုင်း၌မူကံဒီ25ရာဂိုင်းတို့ဉာဏ်နေဝရိယသည်85ရာဂိုင်းတို့ရှိသည်ဟုထင်လာ၏ကြည်ပြင်းလာသောအခါ၌ကကံဒီ85ရာဂိုင်းတို့တာဝန်ရှိ၍ဉာဏ်နေဝရိယတို့မှ25ရာဂိုင်းတို့များသာတတ်နိုင်သည်ထင်၏ဤနောက်ပိုင်း၌ကဉာဏ်နေဝရိယတို့သည် စေရဂိုင်နှုံးမြလောက်တာတတ်နိုင်၍ကံဒီ90ရာဂိုင်နှုံးမြဖန်တီးသည်ဟုယုံကြည်ရဲ့ရှိပါတော့သည်ဤအချင်းရာမှာကျွန်ုပ်၏ကုတွေးပေါ်တွင်တည်၍တွက်ကိန်းထုတ်ခြင်းဖြစ်လျာအခြားသောလူများသည်လည်းအသက်အရွယ်ကြီးရင်လာသည့်အလျောက်ကံဘက်သို့တဖြည်းဖြည်းအလေးပေး၍တွက်ချက်မိကြလိမ့်မည်ဟုထင်ပါသည်ကံနှင့်အလူတော်အတိုင်းအကြောင်းရုပ်ဝါဒဓမ္မများအဖို့မှာကံဟုသောအချင်းရာသည်မရှိနိုင်မိမိတို့၏ဉာဏ်နှင့်ဝိရိယအပေါ်တွင်လုံးဝတည်သည်ဟုယူဆကြပေလိမ့်မည်ဝိညာဉ်ဝါဒဓမ္မများအဖို့ရာ၌လည်းထာဝရဘုရားသခင်ကယခုဘဝမှစ၍အတိတ်ကြကြဖန်ဆင်းလိုက်ခြင်းဖြစ်သည်ဆိုသောကြောင့်အတိတ်ကံဟု၍မရှိနိုင်ခြင်းတို့ရတွင်ရုပ်ဝါဒဓမ္မများကဲ့သို့မိမိ၏အစွမ်းကိုကြီးအာမကူပဲဘုရားသခင်၏အလိုတော်အတိုင်းဖြစ်ကြရသည်ဟုယူဆကြလေသည်မိမိတို့ကြိုးစားတိုင်းအောင်မြင်သောအခါ၌ဖြစ်စေဆန့်ကျင်ဘက်အကျိုးတရားများပေါ်ထွက်လာသည့်အခါ၌ဖြစ်စေ၎င်းတို့သည်ဘုရားသခင်၏အလိုတော်ဟုသောစကားကိုအသုံးပြုကြလေသည်၎င်းတို့ကအလိုတော်ဟုသောစကားကို300တော်အခါများနှင့်ဘုရားဘာသာဝင်များကကံအတိုင်းပါပဲဟုသောစကားလုံးကို300တော်အခါများသည်အတူတူပင်ဖြစ်ကြပေလိမ့်မည်တို့ရတွင်ခြားနာချက်တစ်ခုရှိသည်မှာကဝိညာဉ်ဝါဒဓမ္မများသည်အကောင်းကိုမျှော်လင့်၍လှုပ်ပါလျက်အဆိုးဖြစ်လာခြင်းနှင့်တွေ့ရသည့်အခါဘုရားသခင်သည်ပင်မတရားရရောက်သည့်အနေမျိုးဖြင့်အောင့်တက်တက်ရှိကြသည်ဖြစ်ရာဘုရားဝါဒအရာဆိုပါမူအသိဘဝကပြုခဲ့သောအကုတော်မူအတွက်ကြောင့်ခံရသည်ဟုသောအယူအဆသည်စိတ်ထဲ၌ကျဉ်းနှံ့နိုင်စရာရှိခြင်းပင်ဖြစ်လေသည်။နားလည်ဖို့ခက်သောအချက်တစ်ခုအကြောင်းကံတရား၏အပြုအမူတစ်ခုနှင့်ပတ်သက်၍အကောင်းအဆိုးဆုံးဖြတ်ရာ၌ဘုဒ္ဓဘာသာတွင်ယောဝါဒဓမ္မများနှင့်ဝိညာဉ်ဝါဒဓမ္မများနားမလည်နိုင်သဘောမကျနိုင်သောအချက်ကြီးတစ်ခုရှိ၏။၎င်းဒီကစေတနာဟံဘိခဝေကမ္မံဝရာမိစေတနာဒီပင်ကံဖြစ်သည်ဟုငါဟောတော်မူသည့်ဆိုခြင်းပင်ဖြစ်၏အဘိဓမ္မာစေတနာကောင်းဖြင့်လှုပ်သောအလုပ်တစ်ခုသည်ကောင်းမှုကုသိုလ်ဖြစ်၍မကောင်းသောစေတနာဖြင့်ပြုသောအလုပ်တစ်ခုသည်မကောင်းမှုအကုသိုလ်ဖြစ်သည်ဟုဟောတော်မူ၏ထပ်ဆင်း၍ဖွင့်ရသောသူတစ်ပါးကောင်းစေလိုသောစေတနာဖြင့်ဆောင်ရွက်သောအလုပ်တစ်ခုသည်သူတစ်ပါးအဖို့မတော်တဆမကောင်းကျိုးပေါ်ထွက်စေကမူလဲကောင်းမှုကုသိုလ်တစ်ခုဟု၍ယူဆရမည်နည်းတူသူတစ်ပါးအားပျက်စီးစေလိုသောစေတနာဖြင့်ပြုလုပ်ရာတွင်မတော်တဆကောင်းကျိုးပေါ်ထွက်လာစေကမူလဲမကောင်းမှုအကုသိုလ်တစ်ခုဟု၍မတ်ယူရမည်ဟုယူဆတော်မူခြင်းဖြစ်လေသည်စေတနာထပ်တက်ရမည်ဖြစ်ခြင်းအကြောင်းဗုဒ္ဓ၏အထက်ပါစကားတော်နှင့်ပတ်သက်၍ရုပ်ဝါဒဓမ္မများနှင့်အချို့သောဝိညာဉ်ဝါဒဓမ္မများလက်မခံခြင်းကြားယုံနာမကဗုဒ္ဓဘာသာဝင်အချို့ပင်လျှင်ရောင်ချချာဖြစ်ကြခြင်းကိုတွေ့ရဘူးလေသည်ရုပ်ဝါဒဓမ္မများနှင့်ပတ်သက်၍ကျွန်ုပ်ရေးဘူးရာတွင်တိုင်းပြည်ကောင်းစားရေးအတွက်ဆောင်ရွက်ကြရာ၌ပစ္စည်းရှင်တထေးများပျက်စီးစေလိုသောစေတနာမျိုးမထားကြပါနှင့်အလုဓမ္မလေဓမ္မများခြောက်ချစ်တတ်တာစေရေးအတွက်ဟူသောစေတနာမျိုးနှင့်ဆောင်ရွက်ကြပါလောကမြည်အလုတ်သည်အတူတူပင်ဖြစ်တော်လဲစေတနာမူမှန်သည့်အတွက်တာ၍တန်ဖိုးရှိနိုင်ပါသည်ဟုရေးဘူး၏လက်ဝဲဓမ္မတယောက်ကသူတို့အနေနှင့်သူကဲ့သို့စေတနာထားရန်ခရင်ကြောင့်ဝန်ခံဘူးရာအချို့မှမူအလုတ်ချင်းအတူတူစေတနာပြောင်းလဲခြင်းအဖြစ်အကျိုးတရားချင်းဘာများထူးခြားနိုင်အောင်မည်နည်းဟုဆိုလိုသောသဘောနှင့်ဂိုင်းတိုင်တိုင်ဖြစ်သွားကြလေသည်ကျွန်ုပ်ဖို့ရာနိုင်မူစေတနာမူမှန်ခြင်းအတွက်ကြောင့်ကုသိုလ်ရနိုင်သည့်ပြင်အောင်မြင်ရေးအတွက်လည်းအထောက်ပံ့ဖြစ်စေနိုင်သည်ဟုယုံကြည်ပေသည်စေတနာနှင့်အကျိုးတရားအကြောင်းအချို့သောဝိညာဉ်ဝါဒဓမ္မနှင့်အချို့သောဗုဒ္ဓဘာသာဝင်များကလည်းကောင်းသောစေတနာဖြင့်ဆောင်ရွက်စေကမူမတော်တဆမကောင်းကျိုးပေါ်ထွက်လာသည်ဆိုလျှင်ကုသိုလ်ရနိုင်သည်သည်ဆိုခြင်းမှာဟုတ်နိုင်ပါမည်လို့ဟုယုံမသန်တရားဖြစ်တတ်ကြလေသည်ထိုသူတို့သည်စေတနာကိုအလေးမပေးခြင်းပဲပေါ်ထွက်လာသောအကျိုးတရားကိုသာအလေးပေးကာစဉ်းစားကျင်တတ်သောကြောင့်ထိုကဲ့သို့ယုံမသန်တရားရှိကြခြင်းဖြစ်၏မကောင်းကျိုးတစ်ခုအထင်ရှားပေါ်ထွက်လာပါလျက်ကောင်းသောစေတနာအတွက်ကြောင့်ကုသိုလ်ရအောင်မည်ဆိုခြင်းမှာတဘာဝမကြဟုထိုသူတို့ကယူဆကြ၏ကျွန်ုပ်အဖို့ရာတွင်မူကားပေါ်ထွက်လာသောအကျိုးတရားထက်စေတနာကိုဗရဏထား၍ဆုံးဖြတ်သင့်သည်ဆိုခြင်းမှာအလွန်တရာတဘာဝကြသည်ဟုကိုင်ကိုင်ရှင်းရှင်းကြီးမြင်မိပါတော့သည်အလွန်တရာသောအချက်ဖြစ်ခြင်းဒုတတဝါသည်ဖျားသခင်၏ဉာဏ်မျိုးရှိသည်မဟုတ်သောကြောင့်ခတ်သိမ်းသောအမှုတို့တွင်မ မိတို့တော်အကျိုးတရားမျိုးပေါ်ထွက်လာလိမ့်မည်ဟု၍ကျူတင်သိမြင်ခြင်းကမတတ်နိုင်ပေလူတယောက်သည်အခြားလူတယောက်နှင့်မျောမြင်ရှိ၍မှန်ကန်အောင်ကျူတင်ခံမှန်းတတ်ခြင်းကဟုတ်ပေလိမ့်မည်တို့ရာတွင်လူအလုံးသည်ခတ်သိမ်းသောအမှုတို့၌မှန်တည်ကြီးဖြစ်အောင်ကျူတင်ခံမှန်းရန်မဖြစ်နိုင်ခြင်းကထင်ရှား၏ကျူတင်ခံမှန်းတတ်သောဉာဏ်၄ပါးခြင်းအတွက်ကြောင့်ကောင်းစေလိုသောစေတနာနှင့်ဆောင်ရွက်ပေးတော်လဲတစ်ဖက်တား၌အကျိုးရုပ်ချင်းများလည်းရှိနိုင်ပေသည်ဉာဏ်နေခြင်းအတွက်ကြောင့်ဆောင်ရွက်ပေးသူအဖို့၌အကုသို့ဖြစ်ရအောင်မည်ဆိုရင်တဘာဝမကြခြင်းကျူတင်ခံမှန်းနိုင်သောဉာဏ်ဟူဒီမှာဘဝဘဝကအကျိုးပေးသည့်အတိုင်းအနည်းနှင့်အများပါရှိလာကြခြင်းဖြစ်သောကြောင့်ကျွန်ုပ်တို့တတ်နိုင်သောကိစ္စမဟုတ်ချေထို့အတွက်ကြောင့်ကျွန်ုပ်တို့အဖို့၌ထမ်းမှန်၍အကုသို့မဖြစ်တင်ပေတို့ရတွင်စေတနာဟူသောအချင်းအရာမှာဝိရိယတရားကဲ့သို့ကျွန်ုပ်တို့လက်ဝဲ၌ရှိသောဝါကျွန်ုပ်တို့ပြုပြင်ရန်တတ်နိုင်လောက်သောအချင်းအရာဖြစ်၍စေတနာမကောင်းရင်မကောင်းသည့်အလျောက်စေတနာကောင်းရင်ကောင်းသည့်အလျောက်အကုသို့ဖြစ်စေကုသို့ဖြစ်စေဖြစ်စေနိုင်သည်ဆိုခြင်းမှာအလွန်တရား၍တဘာဝကြသည်ဟုကျွန်ုပ်ယူဆသည်မိတ္တကကံမျိုးအကြောင်းဥဒဟရုံဆောင်းအောင်အပ်ဖခင်အိပ်ပျော်လျက်ရှိစဉ်နဖူး၌မှတ်ကိုက်လျက်ရှိသည်ကိုသားကမြင်၍တင်းပုတ်ဖြင့်မှတ်ကောင်ကိုထုတတ်ရတွင်မှတ်ရောဖခင်ပါတရားဒီဆိုတော့ပုံဝိထုအကြောင်းကိုကြားပူးကြပေလိမ့်မည်။ဤများလောက်ဉာဏ်ခေါင်းပါသောလူငယ်တယောက်သည်လောက၌ရှိပါလေဤလိုမပြောတတ်။တို့ရတွင်တကယ်ရှိ၍တကယ်လုတ်တည်ဖြစ်စေစဉ်းစားဆင်ခြင်ဉာဏ်ခေါင်းပါခြင်းကိုဥဒဟရုံဆောင်၍ပြောကြခြင်းဖြစ်စေထို့တငယ်၌ပိတုကာရကခေါ်ပြင်စာနန္ဒရိယကံကြီးမထိုက်ဟု၍ကျွန်ုပ်ယူဆသည်ထို့တငယ်သည်မှတ်ကောင်ကိုထုတတ်ခြင်းအတွက်ကြောင့်ပါဏာတိပါတကံထိုက်တော်လဲမိမိဤဖခင်အားတည်စီလိုသောစေတနာရွယ်ချက်မရှိမတ်ကောင်ဤဘေးအန္တရာယ်မှကာကွယ်ပေးလိုသောရည်မှန်းချက်များတာရှိရမည်ဖြစ်သောကြောင့်ဖခင်ပင်တရားညားတော်လဲကံကြီးမထိုက်ဟု၍ကျွန်ုပ်ယူဆသည်တခုသောအမှုအတွက်ကုသိုလ်ရောအကုသိုလ်ပါဖြစ်နိုင်စကားတော်လို့ဟုမေးပြန်လျင်လဲကုသိုလ်ရောအကုသိုလ်ပါရောရှက်၍ဖြစ်စေတတ်သည့်မိတ္တကအပြုအမူမျိုးလဲရှိသည်ဟုဘုရားဟောတော်မူသည်ဘူတိယမြိအချက်အကြောင်းတဖန်စေတနာဇိုးနှင့်ပြုတော်လဲတစ်ဖက်သား၌ကောင်းကျိုးပေါ်ထွက်လာသည့်ဥဒဟရုံကိုသင်ပြပါအောင်မည်ဘုဒ္ဓမဇတ်တော်၌ဘုဒ္ဓမမင်းသား၏မယားနှင့်ရာဇဝေကောင်ပေါင်တို့တို့ချစ်ကြိုက်ကြရာတွင်ထုံမင်းမယုတ်သည်ဘုဒ္ဓမမင်းသားအားရောက်ကဘာမှတွန်းချခြင်းအဖြစ်တေချောင်းကြံခဲ့၏မင်းသားသည်ရောက်ထဲသို့ကြာတော်ရာတွင်ညီတော်အနန္ဒာအလောင်းဖြစ်သောဖုတ်ကကြောဖြင့်ခံကကဲဆဲလိုက်ပြီးနောက်ကြောကဘာထက်တို့တင်ပို့လိုက်ရတွင်နောက်ဆုံး၌တတိုင်းတပြီ၌ရှင်ပြန်ဖြစ်ရသည်ဟုဖတ်ရဘူးလေသည်ထိုကိစ္စ၌ထိုမိမ့်မသည်ဘုဒ္ဓမမင်းသားကိုတည်စီလိုသောစေတနာဖြင့်တွန်းချလိုက်ခြင်းဖြစ်တော်လဲမင်းသားမှာမိမယုံနှင့်ကွဲ၍တတိုင်းတပြီ၌ရှင်ပြန်ဖြစ်ရသည့်ကောင်းကျိုးပင်ပေါ်ထွက်လာပေသေးသည်ထို့ဆိုလျှင်ထိုမိမ့်မအဖို့ရ၌ကုသိုလ်ရပါသေးတယ်လို့မဖြစ်နိုင်ပါဘယ်ကြောင့်ဆိုတော့၎င်း၏စေတနာရည်ရွယ်ချက်မှာဘုဒ္ဓမမင်းသားအားကောင်းရာတို့ပို့လိုခြင်းမဟုတ်ပေါင်တုံနှင့်ပေါင်းလိုခြင်းကြောင့်မင်းသားကိုကိစ္စတုံစီရင်လိုက်ခြင်းဖြစ်ပေတော့ကြောင့်ဒီဤများလောက်ဆိုရင်ပေါ်ထွက်လာတော့အကျိုးတရားပေါ်၌မူမတည်ပဲစေတနာပေါ်၌မူတည်ကကုသိုလ်မှုအကုသိုလ်မှုဆုံးဖြတ်ခြင်းဒီတဘာဝကြသည်ဟုနားလည်သင်ကြပေပြီဒိဋ္ဌဓမ္မအကျိုးပေးတော့ကံအကြောင်းကံတရားနှင့်ပတ်သက်၍ဗုဒ္ဓဝါဒဓမ္မနှင့်ယုတ်ဝါဒဓမ္မဝိညာဉ်ဝါဒဓမ္မတို့ခြားနာကြပုံကဗုဒ္ဓဝါဒအရာမှာအသိဘဝများကပြုခဲ့သည့်ကံအတွက်ကြောင့်ဤဘဝ၌အကျိုးပေးခြင်းလည်းရှိသည်ယခုဘဝ၌ပြုသောကံအလုပ်အတွက်ကြောင့်ယခုဘဝအတွင်း၌အကျိုးပေးခြင်းလည်းရှိသည်ဤဘဝ၌ပြုသောကံအတွက်ကြောင့်နောက်တမလွန်ဘဝများ၌အကျိုးပေးခြင်းလည်းရှိသည်အချို့သောဗုဒ္ဓဘာသာဝင်များကအသိဘဝများ၌ပြုခဲ့သည့်အပရာပရိယကံများကိုသာကံဟုခေါ်ဝေါ်တတ်ကြ၍ဤဘဝ၌ပြု၍လည်းငင်းအကျိုးပေးခြင်းကိုကံဟု၍မမဲခေါ်လိုကြခြင်းဥပမာလူတစ်ယောက်ကိုရိုက်၍ထောင်ကြခြင်းသည်လည်းငင်းအကျိုးပေးသည့်ဒိဋ္ဌဓမ္မဝေဒနိယကံဟု၍ခေါ်ဆိုထိုက်ပေသည်လူတစ်ယောက်ကိုရိုက်တော်လဲအပြစ်ဒဏ်မရဘဲလွတ်သွားခြင်းမျိုးလည်းရှိတတ်ပေရာ၎င်းမှာအသိကံဤကဲဆယ်မှုဟု၍ဆိုနိုင်ပါ၏ တို့တော့၎င်းအတွက်အပြစ်ဒဏ်မှာဤဘဝ၌မခံရဘဲလွတ်သွားစေကမူနောင်တန်နေရာ၌နိဗ္ဗာန်မရမချင်းအလင်းသင့်သောအခါခံရတတ်သည်ဟုယုံကြည်ကြရလေသည်ထူးဆန်းသောလူကြီးတယောက်အကြောင်းရုပ်ဝါဒဓမ္မများ၏အယူအဆမှမူကားအသိဘဝများမှအရေးကဲ့သို့လိုက်လာတော့ကံဟူ၍မရှိဤဘဝတွင်ယခုလို၍လငင်အကျိုးပေးခြင်းမျိုးကရှိပါ၏တို့ရတွင်၎င်းကိုကံဟူ၍အတုံးအုံးမရှိခြင်းထိုသူတို့သည်နောင်ဘဝရှိသည်ဆိုခြင်းကိုမယုံကြည်ကြတော့ကြောင့်ကုရုကံအကုရုကံဟူ၍လည်းမယုံကြည်ကြခြင်းထိုသူတို့၏အယူအဆမှာတတ္တဝါသည်ဤတဘဝတတ္တမြတာဖြစ်ပေါ်လာ၍အသိလည်းမရှိနောက်ဘဝလည်းမရှိကုရုကံအကုရုကံဟူ၍လည်းမရှိနိုင်ခြင်းတနည်းတနကျွန်ုပ်နှင့်ဘာသာရေးဆွေးနွေးခြင်းလပါသည်ဆိုတော့လူကြီးတယောက်သည်ကျွန်ုပ်နှင့်အစဉ်အတင်တွဲဆုံမိ၍အတင်းအတင်းဆွေးနွေးမိကြရာတွင်ထိုလူကြီးကခမည်းကနိဗ္ဗာန်ရအောင်အားထုတ်ခြင်းနဲ့လူတယောက်ဆိုနိဗ္ဗာန်ဆိုတာအားထုတ်နေရတာမျိုးမဟုတ်ပါဘူးဗျာသူ့အလိုလိုရောက်ကြတာပါပဲဟုပြောလိုက်သည်တွင်မှသူ၏ဝါဒကိုကျွန်ုပ်ရင်းမိပါသည်အဘိဓမ္မာမှာလူတိုင်းသည်တေပြီးသည့်နောက်တွင်ဘာမှမဖြစ်တော့ဟုယူဆသူဖြစ်၍ဤစကားကိုဆိုခြင်းဖြစ်လေသည်တို့ရတွင်ထူးဆန်းသောအချင်းရာတစ်ခုတွေ့ရသည်မှာထိုလူကြီးသည်သူတပါအားထိကိုက်နစ်နာစေမည်အမှုမျိုးကိုရှောင်ကျင်လေးရှိအဘယ်ကြောင့်ရှောင်ကျင်ပါသည်ဟုကျွန်ုပ်ကမေးရတွင်မတရားတာကိုကျွန်တော်မလုပ်ချင်လို့ပါပဲဘာကြောင့်ရဲ့လို့တော့မဟုတ်ပါဘူးဟုပြောဆိုလေသည်အကျေနပ်ဖွယ်တော်အယူအဆအကြောင်းဝိညာဉ်ဝါဒဓမ္မများကမူအသိဘဝဟူ၍မရှိပဲထာဝရဘုရားသခင်ကဖန်ဆင်းလိုက်ခြင်းဖြစ်တော့ကြောင့်အတိတ်ကံအပရပရိယကံဟူ၍မရှိဟုဆို၏တို့ရတွင်နောင်ဘဝကရှိသည်ဟုယုံကြည်ကြ၏နောင်ဘဝရေးရနှင့်ပတ်သက်၍ဘုဒ္ဓဝါဒနှင့်ဌာနဘုံကကုရုကံအကုရုကံဟူ၍မယူဆတတ်ထာဝရဘုရားသခင်၏စီမံခန့်ခွဲရာအတိုင်းကောင်းကင်ဘုံတို့၎င်းငရဲတို့၎င်းရောက်ကြရသည်ဟုဆို၏ကောင်းသောအမှုကိုပြုလျင်ကောင်းကင်ဘုံတို့ရောက်စကောင်းသည်ဟုယူဆကြတော့လဲမကောင်းမှုများကိုလုံးဝရှောင်ကျဉ်နိုင်သည်မဟုတ်တော့ကြောင့်ဖျားသခင်၏အဆုံးအဖြတ်အတိုင်းနာခံကြရမည်ဟုဆိုကြ၏ဤကမဆိုးလာသည်တို့ရတွင်မွေးကလေးကမျက်စိကနာပင်ဖြစ်လာသူများအဖို့မှကျွန်ုပ်တို့ကဲ့သို့အတိတ်ကံကိုမချနိုင်ပဲအကြောင်းမဲ့အပြစ်မပြုရသေးမီဖျားသခင်ကနှိမ့်ဆက်ရာရောက်တော့ကြောင့်တော်တော်အခံရခက်ဖွယ်ရာရှိပေလိမ့်မည်ကျွန်ုပ်အဖို့ရ၌ကဝိညာဉ်ဝါဒကိုလက်ခံယုံကြည်တော်မိဘများဝင်း၌ဝင်စားခဲ့လျင်ဤအချင်းရာတစ်ခုတည်းအတွက်ပင်၎င်းဝါဒကိုစွန့်ပစ်လိုက်မည်ထင်သည်ဒိဋ္ဌိတက်တဲ့ကြောင့်အပေကျနိုင်တယ်လို့ဘုရားဝါဒအယဆုံးဖြတ်လိုက်တော်ရုပ်ဝါဒဓမ္မများသည်ပုစေတဒိဋ္ဌိဖြစ်၍ဝိညာဉ်ဝါဒဓမ္မများသည်တတ္တရဒိဋ္ဌိဖြစ်၏မြတ်စွာဘုရားဘုရားဘာသာဝင်တို့ကမူထိုလူစုနေရလုံးသည်အပေငရဲတို့တောက်လျှောက်ရောက်ကြရသည်ဟုဆိုကြ၏အချို့တော့ကျန်တဲ့ပုဂ္ဂိုလ်များကပင်ဤအတိုင်းယုံကြည်ကြ၏ကျွန်ုပ်ကတဘောမတူခြင်းတတ္တဝါဒီဥစေတဒိဋ္ဌိဘက်တို့၎င်းတတ္တရဒိဋ္ဌိဘက်တို့၎င်းတစ်ဖက်ဖက်တို့လဲရစမြဲဖြစ်ရာအရိယာဖြစ်တို့ရောက်မှတာလျင်ထိုအစွန်းတစ်ခုမှလွမြောက်တော့သည်ဟုကျွန်ုပ်နားလည်သည်ဝိပဿနာဝါဒအကြောင်းဗုဒ္ဓ၏ဝိပဿနာဝါဒအကြောင်းကိုဆက်လက်ဖော်ပြရပေဦးမည်ဤစကား၏အဓိပ္ပာယ်မှာခွဲခြမ်းစိတ်ဖြာ၍ဝိဖန်သုံးတတ်သောဝါဒဟု၍ဆုလိုပေရာဘဲကဲ့သို့ခွဲခြမ်းစိတ်ဖြာပါရနီဘုရား၏ဝါဒမှာဝိညာဉ်ဝါဒမျိုးကဲ့သို့ဝိညာဉ်ရှိသည်ဟုသောအတွေးခေါ်အယူအဆဖြင့်အသုံးလိုက်ခဲလိုက်မှတ်ယူရသောဝါဒမျိုးမဟုတ်ရုတ်တရားနှင့်နံတရားတို့ကိုခွဲခြမ်းစိတ်ဖြာဝိဖန်သုံးတတ်ခြင်းအဖြစ်တဘာဝအစစ်မှန်တို့ရောက်အောင်ဝါထိုးထွင်းသိမြင်အောင်အလုလုယူရသောဝါဒဖြစ်လေသည်မှတ်ခြင်းနှင့်စင်ကျင်ခြင်းအကြောင်းတဘာဝအစစ်အမှန်ကိုထိုးထွင်းသိမြင်စေခြင်းကခွဲခြမ်းစိတ်ဖြာ၍ဝေဖန်သုံးသပ်ရသောဗုဒ္ဓ၏နည်းမျိုးမျိုးရှိသည့်အ내ကိုယ်တိုင်အားထုတ်ခဲ့သည့်ဖြင့်ကျွန်ုပ်ကျင့်နားလာတော်ဤမှာဒိဋ္ဌိဒိဋ္ဌမတ္တနည်းပင်ဖြစ်ပေရာကြာကမတ္တဉာဏ်ကမတ္တစသည့်ဖြင့်တည်ဆောင်၍ရှုစဉ်ကျင်ခြင်းသည်အဘယ်ကြောင့်ခွဲခြမ်းစိတ်ဖြာသောအ내အဓိပ္ပာယ်တက်ရောက်ပါသည်ဟုဒီကိုရှင်းလင်းဖော်ပြလိုပေသည်အချို့သောဝိပဿနာဂိုင်းများသည်ရှုမှတ်ခြင်းဟူသောစကားကိုသုံးတတ်ကြလျာကျွန်ုပ်ကမူ၎င်းစကားတဲ့ရှုစဉ်ကျင်ခြင်းဟူသောစကားကိုပို၍နှစ်တက်သည်အဘယ်ကြောင့်ဆိုတော့မှတ်ခြင်းဟူသောစကားလုံးမှာ တင်ညာတဘောတက်ရောက်ပေရာစင်ញင်ချင်းဟူသောသကလုံးမှမူဓမ္မဝိဇ္ဇယတန်ဖိုးစဉ်နှင့်၎င်းဓမ္မသင်္ကပ္ပမဂ်ကင်နှင့်၎င်းအကျုံးဝင်သည်ဟုယူဆတော်ကြောင့်ပေသည်ရှုတော်အချင်းအရာကိုမှတ်ခြင်းနှင့်ရှုတော်အချင်းအရာကိုစင်ញင်သုံးသပ်ခြင်းတို့မှာအလုလုရာ၌ခြားနာခြင်းရှိသည်ကိုတတိပြုတင်ကြပေသည်မှတ်ယုံနာမှတ်ခြင်းတဲ့စင်ញင်သုံးသပ်သောအလုသည်ပိတ်နေသောဉာဏ်မျက်စိကိုဖွင့်ပေးရရောက်သည်ဟုကျွန်ုပ်နားလည်ပါသည်ကာလ၃ပါးကိုဆက်ဆက်သက်ပုံအကြောင်းဒိဋ္ဌိဒိဋ္ဌမတ္တန်ဒီဟုသောအလုံး၌ခွဲကြမ်းစိတ်ဖြာခြင်းဒီဟုသောအချင်းအရာတစ်ခုအကျုံးဝင်ပုံကိုဖော်ပြပါအောင်မည်တတ္တဝါတို့ဤတဘာဝတစ်ခုမှာတစုံတစ်ခုသောအရာဝတ္ထုကိုမြင်လိုက်ရသည်နှင့်တပြိုင်နက်အတိတ်အနာကပစ္စုပ္ပန်ဒီဟုသောကာလသုံးပါးကိုတစက်ထဲဖြစ်အောင်ဆက်ဆက်ယောနောတတ်သောအလေးအကျင့်ရှိကြ၏ဥပမာခွေးတစ်ကောင်ကိုမြင်လိုက်ရသည်နှင့်တပြိုင်နက်ခွေးဟု၍သိခြင်းမှာအတိတ်ကမြင်ဘူးသောအမှတ်အတားကိုအမိပြု၍ဖြစ်ပေါ်လာရပေရာဤမြတာမကဒီပဲမိသူမိဝါဤခွေးဖြစ်သည်ခွေးစိုးဖြစ်သည်ဟုပြောကြသည်ငါကလေးတွေကိုကန့်ညီဆိုးရသည်အစရှိသောစိတ်ကူးများလဲတောက်လျှောက်ဖြစ်ပေါ်လာတတ်လေသည်ဤစိတ်ကူး၌မိသူမိဝါဤခွေးဖြစ်သည်ဟုတော့သိမှုသည်အတိတ်ကိုအမိပြုခြင်းဖြစ်ရာငါကလေးတွေကိုကန့်ညီဆိုးသည်ဟုတော့အချင်းရသည်အနာဂါရေးရနှင့်ပတ်သက်၍ဖြစ်ပေါ်လာသောဆိုးရိမ်မှုဖြစ်၏ဆိုလိုရင်းမှာခွေးကိုမြင်လိုက်ရခြင်းတည်းဟုသောပစ္စုပန်အဖြစ်အပျက်နှင့်အတိတ်အမှတ်အတာအနာဂတ်စိုးရိမ်မှုတည်းဟုသောကာလသုံးပါးတို့ကိုတစ်ဆက်ထဲတစ်ဆက်ထဲပြုလိုက်လေပြီဤတို့ဖြင့်ရှိပြီးသည့်ငါတည်းဟုသောအထင်မှားမှုသည်ဆက်လက်တည်တံ့သွားလေတော့သည်မြည်သူဤခွေးဖြစ်သည်ဟုတည်ပူတော်သူသည်၎င်းခွေးကိုမြင်လိုက်ရတော်သူသည်၎င်းသာမီးများအားကိုက်မြီကိုစိုးရိမ်တော်သူသည်၎င်းတယောက်ထဲတာဖြစ်၏သူတယောက်ဒီကငါပေတည်းဟုထင်မှတ်เสียကြည်ဖြစ်ရပေတော့ဒီအထက်တွင်ဖော်ပြခဲ့သည့်အတိုင်အသိပစ္စုပန်နှင့်အနာဂတ်တည်းဟုသောကာလသုံးပါးတို့ကိုတစ်ဆက်တည်းတစ်ဆက်ထဲပေါက်ဆက်ရောနှောလိုက်ခြင်းအတွေ့ကြောင့်ငါဟုသောအထင်မှားမှုဖြစ်ပေါ်လာကြရ၏ဒိဋ္ဌိဒိဋ္ဌမတ္တန်တည်းဟုသောကျင့်စဉ်မှာအစုပါကာလသုံးပါးတို့၏ရောရှက်ဆက်ဆက်ခြင်းမခံမှု၍အတိတ်နှင့်အနာဂတ်တို့ကိုဖယ်ရှားကပစ္စုပန်တစ်ခုသည်အပေါ်၌တာစိတ်ကိုထားစေခြင်းသည်ဝိပဇ္ဇဝါဒတဘောပင်ဖြစ်လေသည်ပစ္စုပန်တစ်ခုသည်အပေါ်၌စိတ်ကိုထားခြင်းအဖြစ်အဘယ်သို့သောအကျူတရားပေါ်ထွက်လာပါသည်ဟုမေးညာအံ့နိဗ္ဗာန်ဤအခါခတ်တိုင်းသိရှိသော ever present ပစ္စုပန်တရားကြီးဖြစ်၍ပစ္စုပန်အပေါ်၌သာအာယုံပြုသည့်အလေးအကျင့်ပြုလုပ်သောယောဂီသည်တစ်ချိန်တစ်ခါတွင်ထိုတဘာဝကြီးကိုထိုးထွင်း၍မြင်နိုင်ခွင့်ရှိသည်ဟုဖြေဆိုရပေမည်စိတ်ညစ်ခြင်းစိတ်ပူခြင်းနှလုံးမသားရခြင်းသာတော့အချင်းရများသည်အသိကိုပြန်လဲတွေးတော့ကစမြုံပြန်ခြင်းကြောင့်တော်၎င်းစိုးရင်ကြောင်းကြခြင်းတောကရောက်ခြင်းသာတော့အချင်းရများသည်အနာကရေးရအတွက်ရောရမ်းမြုံမှန်မိခြင်းကြောင့်တော်၎င်းဖြစ်ရတတ်ပေရာပစ္စုပန်တက်တဲ့အပေါ်၌သာအာယုံပြုကရှုစင်ခြင်းသောယောဂီမူကကျန်စီစိတ်ကူးမှုများကြောင့်စိတ်ဒုက္ခရောက်เสียရှိတော့မည်မဟုတ်ချေအကျင့်ယောဂီသည်ယခုဖော်ပြတော့အကြောင်းအရာကိုစေနာမယဉဏ်ဖြင့်နားလည်နိုင်လောက်သည့်ဖြစ်ရာဗုဒ္ဓ၏ဩဝါဒအတိုင်းကြာရှည်လင်းမြင့်အလေးအကျင့်ပြုလုပ်ကပစ္စုပန်အပေါ်၌တာအာယုံပြုတတ်လာသောအခါ၌ဤအလုတ်ဤငြိမ်းချမ်းခြင်းကိုဘာဝနာမယဉဏ်ဖြင့်ကိုယ်တိုင်သိလာ၍မပြောင်းမလဲအမြဲတစေအဟုတ်တကယ်ရှိသောတဘာဝကြီးကိုဘွားကနေတွေ့မြင်နိုင်ခွင့်ရှိပေလိမ့်မည်ဗုဒ္ဓ၏ဝိပဇ္ဇဝါဒဒီကယုတ်ဝါဒဓမ္မဝိညာဉ်ဝါဒဓမ္မများကဲ့သို့ကျန်စာတွေးတော်ခြင်းဖြင့်ရောယမ်းယုံကြည်ကြရသောအချင်းရမဟုတ်ပညာဥဒ္ဓပါတိပညာမျက်စိဖြင့်ခင်ရှားစွာမြင်ရသည့်အချင်းရဖြစ်ပါသည်